အာဖဂန်နစ္စတန်နိုင်ငံကန်ဒဟာပြည်နယ်တောင်ပိုင်းမှာမနေ့တောက်ကြနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းပူလစ်ဇာသတင်းစုရရှိထားတဲ့အိန္ဒိယနိုင်ငံသားရိုက်တာသတင်းတောက်တင်ဆောင်ရပါတယ်။ရိုက်တာသတင်းဌာနကဓာတ်ပုံသတင်းတောက်ဒန်နစ်ဆက်ဒီကီဟာအာဖဂန်နစ္စတန်အစိုးရတပ်ဖွဲ့နဲ့တာလီဘန်လက်နက်ကိုင်တွေအကြဖြစ်ပွားတဲ့တိုက်ပွဲကိုသတင်းယူနေစဉ်တင်ဆောင်ခဲ့တာဖြစ်တယ်လို့အိန္ဒိယနိုင်ငံဆိုင်ရာအာဖဂန်ပတ်မတ်ကြီးကတွစ်တာလူမှုကွန်ရက်မှာရေးသားထားပါတယ်။ဒါအပြင်သတင်းတောက်တွေဟာအာဖဂန်ဒါပြည်အရေးသတင်းတော်ဟာအာဖဂန်နစ္စတန်အစိုးရတပ်ဖွဲ့နဲ့အတူလိုက်ပါသတင်းယူခဲ့ကြောင်းကာဘူးမြို့ကိုမသွားခင်သတင်းနှစ်ပတ်လောက်ကလူချင်းတွဲဆုံခဲ့ကြောင်းနဲ့ဒီလိုဖြစ်ရတဲ့အတွက်သူ့မိသားစုတွေကိုဝမ်းနည်းစကားဆိုပါကြောင်းလည်းရေးသားထားပါတယ်။ဒါအပြင်အာဖဂန်သမ္မတအက်ရှရာဖ်ဂါနီကလည်းရိုက်တာသတင်းတော်တည်ဆုံမှုအတွက်ဝမ်းနည်းတုံ့လုပ်ရပါကြောင်းပြောဆိုပါတယ်။အလားတူအာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးရိုးစ်ဝီလ်စင်ကလည်းရိုက်တာသတင်းတော်ရဲ့မိသားစုစီကိုဝန်ထဲကြောင်းဖော်ပြခဲ့ပါတယ်။အဲဒီလိုတိုက်ပွဲသတင်းရိုက်ကူးစဉ်သိဆုံးခဲ့တဲ့ဒန်နီဆာဒီကီဟာအိန္ဒိယနိုင်ငံမွန်ဘိုင်းမြို့အခြေစိုက်ရိုက်တာသတင်းတော်ဖြစ်ပြီး2018ခုနှစ်ကမြန်မာနိုင်ငံအနောက်ဘက်ရခိုင်ပြည်နယ်ကရိုဟင်ဂျာဒုက္ခသည်တွေရဲ့သတင်းကိုရိုက်ကူးတင်ဆက်ခဲ့တဲ့အတွက်ပူလစ်ဇာသတင်းသမားစုရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။